ဆစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့30ကြိမ်မြောက်လူ့ခွင့်ရေးညီလာခံအတွင်းလူ့ခွင့်ရေးကော်မရှင်နာမင်းကြီးဇာယီရာယက်အယ်ဟူစိန်ကမြန်မာနိုင်ငံအကြောင်းထက်သွင်းပြောဆိုသွားတာမှာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ဟာကျောင်းသားတွေအပါအဝင်တက်ကြွလှုပ်ရှားသူအများပြားကိုဖမ်းဆီးခဲ့တာတွေကိုထက်သွင်းပြောကြားသွားခဲ့ပါလေ
In Myanmar, the promise of democratic transition in November's general election is being undermined by the detention and convictions of student activists, farmers, unionists, and human rights defenders.
မြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးကိုဥတည်စေမဲ့နိုဝင်ဘာလရွေးကောက်ပွဲဟာသူတို့ရရှိလိုက်တဲ့အခွင့်အရေးတွေဖြစ်တဲ့လွတ်လပ်စွာပြောဆိုခွင့်ငြိမ်းချမ်းစွာစီတန်းလှည့်လည်ခွင့်မတရားမှုကိုစန့်ကျင်ကန့်ကွက်ခွင့်နိုင်ငံရေးလှုပ်ရှားခွင့်စတဲ့အခွင့်အရေးတွေနဲ့အညီတက်ကြွစွာလှုပ်ရှားခဲ့ကြတဲ့ကျောင်းသားလူငယ်တွေလက်သမားတွေတမကဖွဲ့စည်းခွင့်ရရေးလှုပ်ရှားသူတွေနဲ့လူအခွင့်အရေးကာကွယ်စောင့်ရှောက်သူတွေကိုဖမ်းဆီးလိုက်တာကြောင့်အဟန့်တားဖြစ်သွားစေခဲ့ပါတယ်
။ဒါအပြင်2014နဲ့2015ခုနှစ်တို့မှာအုပ်ချုပ်ရေးဆိုင်ရာဥပဒေတွေချမှတ်ပြဋ္ဌာန်းပြီးရိုဟင်ဂျာလူနည်းစုတွေမဲပေးခွင့်မရအောင်တားဆီးပေးပင်ခဲ့တဲ့အပေါ်မှာလည်းသူ့အနေနဲ့ပြင်းထန်စွာကန့်ကွက်ရှုံချကြောင်းလဲလူအခွင့်အရေးကော်မရှင်နာမင်းကြီးဇိုင်ရိုက်အယ်ဟူစိန်ကပြောပါတယ်ပြီးခဲ့တဲ့2010ရွေးကောက်ပွဲမှာတော့ကပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုကိုစားပြုရွေးကောက်တင်မြှောက်ခံခဲ့ရတဲ့လွတ်တော်အမတ်ဥရှင်မောင်အပါအဝင်ရိုဟင်ဂျာနဲ့တခြားလူနည်းစုတွေကိုရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ခွင့်မပြုတဲ့အချက်ကိုလည်းလူ့ခွင့်ရေးကော်မရှင်နာမင်းကြီးကထောက်ပြပြောဆိုသွားပါတယ်ရခိုင်ပြည်နယ်အခြေစိုက်ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီရဲ့လွတ်တော်ကိုယ်စားလှယ်လောင်း18ဦးတည်းက18ဦးကိုခရိုင်ရွေးကောက်ပွဲကော်မရှင်တွေကပယ်ချလိုက်တဲ့အချက်ကိုထောက်ပြပြောဆိုသွားတာဖြစ်ပါတယ်